ကရင်မျိုးသားအစည်းအုံးထိန်းချုပ်ရာတပ်မဟာအသီးသီးမှစစ်ကောင်စီတပ်တွေနဲ့ KNU တပ်တွေဟာတိုက်ပွဲတွေဖြစ်ပွားနေတယ်လို့ KNU တပ်မဟာ၃နယ်မြေညောင်လေးပင်ခရိုင်မှာတော့စစ်ကောင်စီဘက်ကကျေးရွာတွေကိုလက်နက်ကြီးတွေနဲ့ရွာထဲကိုပစ်ခတ်တာတွေကြောင့်ဒီရက်ထဲမှာပဲကျေးရွာသားတဦးသေဆုံးသွားခဲ့တယ်ဆိုပြီးဒေသခံရွာသားတဦးကပြောပြပါတယ်
ကမ6ဆုံးတဲ့ရင်ကဒီဖုန်ကြီးအင်းကြီးရွာတို့ရွာတန်းရှိကြီးရွာကရင်ရဲရဲကြီးရွာအဲ့မှာလက်နက်ကြီး25လုံးလောက်တော့ပြစ်ခဲ့နောက်နေ့ရကြတော့အဲ့တိချတဲ့ရနေတော့သူ့အချိုင်ကတိချတဲ့ရွာပေါ့နော်ဟာကနေထွက်ပြီးတော့တောင်စုကြီးရွာကိုသူငကုံလုံးကအဲ့မှာရွာသားရေမနေရဘူးသူမောင်းထုတ်တာဒီရွာလုံးထွက်ပြေးနေရတယ်သူစားစရာမရှိဘူးရွာထဲကိုတူဦးကလောင်ဝင်ယူတာပေါ့အဲ့မှာလက်နက်ကြီး6လုံးပြစ်ချတော့အဲ့ပြည်သူတူဦးထိပြီးတော့အဲ့မှာအဲ့ဒီရွာမှာတောင်စုကြီးရွာကဒီသူတူဦးပြေးရပါမှာလေလူရဲရှိတယ်ဆိုအိမ်မှာအိမ်ရဲရှိတာပေါ့ကျွန်တော်သူကရွာရဲကိုရမ်းပြီးပြစ်တာဟုတ်ရွာထဲမှာကရင်ရဲရှိတာမဟုတ်ဘူးဘသူမှလည်းလက်နက်ကင်ဖွဲ့စည်းရှိတာမဟုတ်ဘူးဒီရွာသားအိမ်တွေကရွာကိုပဲသူကအဓိကပြစ်မှတ်ထားပြီးပြစ်တယ်ဟုတ
်ဒီရဲ့ပိုင်းမှာပဲတောထဲမှာထွက်ပြေးတိမ်းရှောင်နေရတဲ့ကျေးရွာတွေကရွာသားတချို့ဟာတောထဲမှာစားစရာမရှိတာကြောင့်သူတို့အိမ်ကိုပြန်လာပြီးဆန်လာယူရာကနေဖမ်းဆီးခံရတယ်လို့လည်းဆိုပါတယ
်အင်္ဂါ51ရင်ကကျွန်တော်မုံမြုပ်နေရည်သွင်းစီရွာကဟုတ်သားသာပြုဆန်လာတဲ့နဲ့လူတူဖမ်းသွားပြီနောက်အညနေဘက်ပဲဟိုနေခမ63တက်ရင်လည်းဒီခမ3.5ခုတက်ရင်ရတယ်အဲ့ဆန်လာတဲ့နဲ့အောင်းအောင်စီရွာသားဟိုဖမ်းပြီးတော့သူ့အိမ်ကိုမိရှို့ရမှာလူခွင့်ရတာအချိုးပေါင်းရအောင်စားစရာမရှိဘူးဖွဲ့စည်းရိတ်ခါမရှိလို့အိမ်မှာကျန်တာလေးလိုက်ပြီးတော့ဖမ်းတယ်နောက်အိမ်ကိုမိရှို့ရဲ
အခုဆိုရင်ပြီးခဲ့တဲ့လတုန်းကညောင်လေးပင်ခရိုင်ထဲမှာစစ်ဘေးရှောင်ဦးရေ6000ကျော်ရှိရာကနေနှစ်ဆတိုးပြီးစစ်ဘေးရှောင်2000ကျော်သွားပြီလို့လည်းသူကဆက်ပြောပြပါတယ်
တော့ဗတ်ရမှာ2000ကျော်ကြီးမှာဒီကျောင်းညောင်လေးမိခဲမှာတခုတည်းဟုတ်ပါရွာသား2000ကျော်တော့တော်တယ်မှာပေါ်မှာလွတ်လပ်တဲ့နေရာကိုလွတ်လပ်ကြီးမကြမ်းနိုင်တဲ့ကရင်ယူစခန်းနဲ့ဝေးမနေရနေဘောတကယ်မဆိုရင်တော့တော်မှနေတော့သူတို့လွတ်လပ်တဲ့နေရာကိုတော့သူတို့တောင်ကြီးအမိပြီးပြုနေရတာပေါ့အဲ့ဒါမှသူကရွာသားရှိတဲ့နေရာပေါ်ဒီစစ်ကောင်စီကလက်ပစ်ထည့်နေရွာထဲကိုပဲပစ်ထည့်နေရွာသားရှိတဲ့နေရာကိုပစ်ထည့်ဆိုဒီရွာသားတွေကိုသုခပြီးရွာထဲကိုစားပြုတဲ့တရားရင်နဲ့သူဖမ်းနေစီးတယ်အိမ်ဒီမရှိဘူးသုခပြီးနေပါမှာလေ
ညောင်လေးပင်ခရိုင်ကြောက်ကြီးနဲ့မုံမြုံနယ်တဲကကျေးရွာတွေမှာစစ်ဘေးရှောင်ဦးရေ2900ကျော်ရှိသွားပြီလို့လဲ KNU ကရင်မျိုးသားအစည်းအရုံးကတနင်္လာနေ့မှာထုတ်ပြန်ခဲ့ပါတယ်။စက်တင်ဘာလ17ရက်နေ့ကနေစက်တင်ဘာလ19ရက်နေ့ထိညောင်လေးပင်ခရိုင်မုံမြုံနယ်တောင်စုကျေးရွာတွေကိုစစ်ကောင်စီတပ်တွေကလက်နက်ကြီး5ကျင်းပစ်ခတ်ခဲ့တယ်လို့လဲ KNU ကသတင်းထုတ်ပြန်ခဲ့ပါတယ်။ KNU ဘက်ကထုတ်ပြန်ချက်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့ဘာမှတုံ့ပြန်တာမရှိသေးပါဘူးရှင်။